မင်္ဂလာပါရှင်ဒီကနေ့ကျမတို့ဆက်သွယ်မေးမြန်းမဲ့သူကတော့တီထောင်စုလွတ်တော်ကိုစားပြုကော်မတီအဖွဲ့ဝင်ပေါ့နော် NLD ရဲ့ရန်ကင်းပြည်သူလွတ်တော်ကိုစလဲဒေါ်စင်မောင်ဖြစ်ပါတယ်ရှင်အဲ့တော့အခု message မအောင်တို့ဒီတီထောင်စုလွတ်တော်ကိုစားပြုကော်မတီကနေပြီးတော့ဒီနိုင်ငံတကာမှာရှိတဲ့မြန်မာတန်အမတ်တွေနောက်တန်အရာရှိတွေပေါ့နော်အထူးသဖြင့်ကုလသမဂ္ဂမှာဒီမြန်မာနိုင်ငံကိုစားပြုနေတဲ့တန်အမတ်တွေအနေနဲ့အခုတီထောင်စုလွတ်တော်ကိုစားပြုကော်မတီကိုတာဝန်ခံဖို့ပေါ့နော်ပန်ချောင်းလွှာကိုထုတ်ပြန်လိုက်ပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီမှာတောက်ကြနေကကျင်းပသွားတဲ့အစည်းအဝေးမှာတော့ကလည်းဒီမြန်မာတန်အမတ်ဒီဥမြင့်သူကနေပြီးတော့ပေါ့နော်သူပြောသွားတဲ့အချက်တွေဟာအာမြန်မာနိုင်ငံကိုကိုစားမပြုတဲ့အပြင်ကိုအခုဆက်အာဏာသိမ်းလိုက်တဲ့ဒီစစ်ကောင်စီကိုပဲကိုစားပြုပြောသွားတယ်ဆိုတာမျိုးလဲဒီထုတ်ပြန်ချက်ထဲမှာထောက်ပြထားတယ်ဆိုတော့အခုလိုဒီတော်စုလွတ်တော်ကိုစားပြုကော်မတီကနေဒီမြန်မာတန်အမတ်တွေကိုပန်ချားလွှာပေါ့နော်ထုတ်ပြန်ရတဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုတွေဘယ်လိုရှိလာမလဲရှင့်
အမှန်ဆုံးပြောချင်တာကကျွန်တော်တို့ဒီတော်စုလွတ်တော်ကိုစားပြုကော်မတီပြီးမြန်မာနိုင်ငံရဲ့အခုလက်ရှိအခြေအနေမှာပြည်သူလူထုကနေပြီးတော့ဓာတ်ရိုက်သူတို့ရဲ့လွတ်လပ်တဲ့စိတ်သဘောထားတွေကနေဆင်းပေါ့နော်ဓာတ်ရိုက်နေပြီးတော့ရွေးကောက်တင်မြှောက်ခံထားတဲ့ပြည်သူလွတ်တော်ကိုစားလေ300ကျော်နဲ့နော်ရဲ့ mandate နဲ့ဖွဲ့စည်းထားတဲ့အဖွဲ့ဖြစ်တယ်အဲ့တော့ဒီအထောက်ချာအာဏာကပြည်သူလူထုထံကနေပြီးတော့ဆင်းသက်တယ်ဆိုတဲ့အခြေခံသဘောတရားအရာဒါကျမတို့ဒီပြည်သူလူထုကိုကိုစားပြုပြီးတော့ပြောနေတာဖြစ်တယ်ဆိုတော့ဒါကြောင့်မို့လို့အခုဒီဗိုလ်ချုပ်ကြီးမင်းအောင်နိုင်ရဲ့အာဏာသိမ်းစစ်ကောင်စီကြီးရွေးကောက်တင်မြှောက်ခံထားရတဲ့အစိုးရစီကနေပြီးတော့သူတို့မကြာခဏကိုးကားနေတဲ့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါအရေးပေါ်ဒီအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေနဲ့မညီညွတ်ဘဲနဲ့ unconstitutionally ပေါ့နော်မညီညွတ်ဘဲနဲ့အာဏာသိမ်းထားတာဖြစ်တယ်ဒါကြောင့်မို့လို့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရလည်းသူတို့ရဲ့အာဏာသိမ်းမှုဟာအာဏာသိမ်းဟိုရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေနဲ့မညီညွတ်တဲ့အတွက်ဒါရာဇဝတ်မှုမြောက်တယ်ဒါနိုင်ငံတော်ပုံကံမှုမြောက်တယ်တရားမဝင်ဘူးဒါကြောင့်မို့လို့ကျမတို့ကအခုဒီအာဏာသိမ်းစစ်ကောင်စီရဲ့ကိုစားနော်ခန့်အပ်ပြီးတော့ခန့်အပ်ပြီးတော့ကိုစားပြုပြီးတော့ပြည်သူလူထုရဲ့ mandate ကိုကိုစားမပြုဘဲနဲ့ပြောသွားတဲ့ခုနအတံမဲကြီးရဲ့စကားဒီတရားမဝင်ဘူးခုနပြည်သူလူထုလည်းသူ့နောက်မှာရှိမနေဘူးအခုဘာကြောင့်ရှိမနေဘူးလို့ကျမတို့ပြောနေနိုင်လဲဆိုလို့ရှိရင်အခုပြည်သူလူထုကတခဲနဲ့เนาะဟိုပြောရမယ်ဆိုလို့ရှိရင်ကန့်ကွက်နေကြတာဖြစ်တယ်စစ်အာဏာသိမ်းမှုเนาะအရွယ်မျိုးစုံကနေပြီးတော့ကန့်ကွက်နေကြတာဖြစ်တယ်ဆိုတော့ဒီဟာကတက်တည်ပြနေတယ်အဲ့တော့တရားဝင်မှုနိုင်ငံတကာနိုင်ငံအနေနဲ့ဆက်ဆံတဲ့အခါမှာ internal legitimacy external legitimacy ရှိပါတယ် sovereignty နဲ့ပတ်သက်လို့ရှိရင်လည်းဒီအတိုင်းပါပဲပြည်တွင်းမှာတက်ရောက်တဲ့အထုတ်ချာအာဏာပြည်ပမှာတက်ရောက်တဲ့အထုတ်ချာအာဏာရှိပါတယ်အဲ့တော့ဒီအဖွဲ့အစည်းတွေဟာဒီအထုတ်ချာအာဏာနှစ်ခုလုံးကိုကျမတို့ကကိုစားမပြုဘူးလို့ပြောချင်ပါတယ်ဘာကြောင့်လဲဆိုရင်အခုဒေါက်ဆန်းစုကြည်ဟာနိုင်ငံသားရေးဝန်ကြီးဖြစ်ပါတယ်ထိမ့်သိမ်းခံနေရစေဖြစ်တယ်အဲ့တော့ဒီမှာရှိနေတဲ့ဒီပြည်ပမှာရှိနေတဲ့တန်ကင်းတမန်ကင်းမှာရှိနေတဲ့တာဝန်ထမ်းဆောင်နေတဲ့သူတွေအကုန်လုံးကတစ္ဆာခံရမှာဒီသူတို့ရဲ့ဝင်ကြီးဖြစ်ပါတယ်ပြည်တော်စုဝင်ကြီးဒေါက်ဆန်းစုကြည်ဖြစ်ပါတယ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နောက်နိုင်ငံတော်သမ္မတကြီးဦးဝင်းမြင့်ခန့်အပ်ထားခဲ့တဲ့တန်တမန်တွေဖြစ်ပါတယ်ဆိုတော့ဒါကြောင့်မို့လို့ဒီစစ်အစိုးရကိုအဲ့တော့ဒီအတွက်ကြောင့်မို့လို့ကျွန်တော်တို့ဆိုလိုချင်တာကလက်ရှိဒီကမ္ဘာတနန်တလျားမှာရောက်ရှိဖွင့်လှစ်နေတဲ့ဒီတန်ကင်းတမန်ကြီးတန်တမန်တွေအားလုံးဒီမတရားထိမ့်သိမ်းခံရတဲ့မတရားအာဏာသိမ်းခံရတယ်ပြီးတော့ဒါပေမဲ့ပြည်သူလူထုကတော့သူတို့ကိုအခုချိန်ထိသူတို့ရဲ့ခေါင်းဆောင်တွေဖြစ်အစိုးရဖြစ်အတိမတ်ပြုနေကြတဲ့ဖြစ်တယ်အဲ့တော့ဒီလိုဆိုပြည်သူလူထုကပေးထားတဲ့အချုပ်ချာအာဏာအပေါ်မှာအခုနိုင်ငံတကာလည်းဒီစစ်အစိုးရကိုစန့်ကျင်နေဆိုတော့ပြည်ပမှာလည်းသူတို့ရဲ့အချုပ်ချာအာဏာရဲ့တက်ရောက်မှုဟာအင်မတန်မှချိနဲ့နေပါတယ်ဒါကြောင့်မို့လို့နိုင်ငံတကာရောက်နေတဲ့မြန်မာတန်တမန်တွေကိုတောင်းချစာတွေလုပ်ပြီးတော့ဟိုဘောနော်သတင်းပို့တယ်အကြောင်းကြားတယ်ကိုယ့်ကိုခန့်ခဲ့တဲ့နိုင်ငံသားရဲ့ဝင်ကြီးနော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပေါ်မှာပဲဒါသူတို့တစ္ဆာဆောင်သိရမှာဖြစ်တယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒီပြည်သူစီယာမန်ဒိတ်ရထားလဲပြည်သူလူထုစီယာမန်ဒိတ်ရထားတာဖြစ်တယ်။ပြည်သူလူထုရဲ့တရားမဝင်မဲ့တွေနဲ့ရွေးကောက်တင်မြှောက်ခံရတာဖြစ်တယ်။ဒါကြောင့်မို့လို့ကျွန်တော်တို့ဒီစာအုပ်ထုတ်ပြန်တယ်
โอเคအဲ့တော့တကယ်လို့စစ်ကောင်စီကဒီတန်အမတ်တွေကိုသူတို့ညွှန်ကြားချက်ပေးမယ်ဆိုရင်တစ်ဖက်မှာလည်းတီထောင်စုလွှတ်တော်ကုစားပြုကော်မတီကနေပြီးတော့ဒီကိုယ့်ရဲ့ဒီပြည်သူတွေရွေးကောက်ထားတဲ့တီထောင်စုလွှတ်တော်ကိုပဲကုစားပြုဖို့ပေါ့နော်အခုဒီအစိုးရကိုပဲဒေါက်ဆန်းစုကြည်တို့အစိုးရကိုပဲကုစားပြုဖို့ဆိုရင်တန်တမန်တွေဘက်ကဒီစစ်ကောင်စီရဲ့ညွှန်ကြားချက်တွေသူတို့ဘယ်လိုတုံ့ပြန်ပြင်လဲ
ဒါကတော့မလိုက်နာခြင်းအပြင်တုံ့ပြန်လို့ရပါတယ်နောက်ပြီးတော့အခုဆိုလို့ရှိရင်ဟိုကျွန်တော်တို့ဒါသူတို့အခက်ခဲဖြစ်အောင်တော့လုပ်နေတာတော့မဟုတ်ပါဘူးဒါတန်တမန်ဝင်နှန်းနေတာကိုယ့်ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ဘယ်ဟာအကောင်းဘယ်ဟာအဆိုးလဲဆိုတာအာဒါသူတို့ဟိုတည်နိုင်တဲ့လူပုဂ္ဂိုလ်တွေဖြစ်ပါတယ်နော်ဆိုတော့ခါကြသူတို့ရဲ့ဟို rationality ကိုကျမတို့လေးစားတယ်နောက်တစ်ခုကကျတော့သူတို့ရဲ့အတိုင်းအတာပေါ်မှာထားရှိတဲ့တစ္ဆာစောင့်တည်မှုကိုကျမတို့တန်တရားမဖြစ်ဘူးအဲ့တော့ဘယ်လိုပဲနိုင်ငံရေးဖိအားတွေကြောင့်ပဲဖြစ်ဖြစ်ပေါ့နော်ဒါဟို but do what the young but do what the young musura. อ่าตรุติบาเลยมั้ยถ้าถ้าจังหมดโหลดาเลโหตะเฉ็ดตันตะมันนี่เนี่ยต้องผ่านไปจักปูโหลเนี่ยถ้าย้วยๆซิชินเลยบาเว้อานาพิซันเลยสรว่าย้วยๆเลยมะไล่น่าจักปูเว้ดิเสร็จซวยอ่ะอะตันค้านน่ะดิไม่ลุบปูเว้ดิแค่แม้ปูนี่เนี่ยจ้าเนี่ยเอ้กูก็เลยไม่ถี่ไก่แม้เนี่ยตัวเราเสร็จไปแล้วนี่ลูกย่าเนี่ยอนิชาမျိုးดิရှိပါတယ်ဒါจินญาเจ็ดတွေကတော့ဟိုညွှန်ကြားချက်တွေကတော့ဒါကောင်းလာပါလိမ့်မယ်ဒါတွေကိုကို နေမှာခွင့်ရည်အများကြီးရှိနေပါတယ်။အ
ဲ့တော့တောက်ချနေကကျင်းပသွားတဲ့ကုလသမဂ္ဂလူခွင့်ရည်ကောင်စီမှာအထူးအစည်းအဝေးပေါ့နော်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အဲ့ဒီအရေးပေါ်အထူးအစည်းအဝေးမှာဆိုလို့ရှိရင်ဒီဂျစ်တိန်တန်မတ်ကြီးကနေပြီးတော့ဒီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့ပန်ကြားလာပေါ့နော်အဲ့ဒီစာကိုလည်းသူဖတ်သွားတယ်ဆိုတော့အဲ့တော့ကုလသမဂ္ဂဘက်ကဒီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကိုသူတို့အတိမတ်ပြုထားတယ်ဆိုတဲ့သဘောမျိုးလည်းတွေ့ရတော့အဲ့တော့ဒီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီနဲ့နိုင်ငံတကာမှာလည်းတရားဝင်ဒီနိုင်ငံကိုစားပြုအဖွဲ့အစည်းတွေရောဘလို့ဆက်လှုပ်ရှားသွားမှုရှိလဲရှင
်။ဟုတ်ကဲ့အခုဒါဒီအခြေအနေကအခုကျွန်တော်တောင်းဆိုနေတာတွေရှိရပေါ့နော်။ခုနဟိုခေါင်းဆောင်နေနဲ့ဆွေးနွေးဖို့ပြန်လှုပ်ပေးဖို့ပေါ့ပြန်လှုပ်ပေးဖို့တွေနောက်ပြီးတော့ဒီမိုကရေစီကိုပြန်ပြီးတော့ restore လုပ်ဖို့ဒါတညီတမျိုးသေးအဲနိုင်ငံတကာကရောကျွန်တော်တို့ပြည်တွင်းကရောတောင်းဆိုနေကြတာဖြစ်တယ်ပထမအချက်ကကျွန်တော်ပြောချင်တာဒီကိစ္စကိုအာဏာသိမ်းစစ်ကောင်စီအနေနဲ့မြန်မြန်ထက်ထက်လုပ်ဖို့ပါဒါဆိုသူတို့တော့လည်းတက်တာမယ်တိုင်းပြည်တွင်းလည်းအဲဘာပဲပြောခုပြည်သူလူထုဒီလမ်းပေါ်ထွက်နေရတဲ့ကိစ္စတွေပေါ့နော်ဒါတွေနစ်နာမှုတွေချိန်ကြာလာလို့ရှင်ဖြစ်လာနိုင်တယ်အဲနောက်ပြီးတော့ခုတိုင်းပြည်ရဲ့စီးပွားရေးအခြေအနေပေါ့ဒါစစ်အုပ်စုရဲ့အကျိုးစီးပွားတော့ဖြစ်နေမှာဖြစ်မှာပေါ့သူတို့စူထားဆောင်းထားတာတွေနဲ့ဒါပေမဲ့လည်းတိုင်းပြည်ရဲ့စီးပွားရေးကတချို့ချက်တွေမှာ trade က0ဖြစ်သွားတာတွေရှိတယ်ဆိုတော့ဒါရီကကြာလာလို့ရှိရင်တိုင်းပြည်တွက်လည်းမကောင်းပါဘူးဒီချက်လက်တွေကိုဟိုထိုးပေါ့နော်ဟိုကြည်ချင်းအပြင်ဒီ CDM လောက်ရှာမှုဟာအာကျွန်တော်တို့ဟိုဘယ်လိုပြောမလဲချိအောင်မှုရှိတယ်ခုနကကုလသမဂ္ဂပေးဟို legitimacy ရအောင်ကျွန်တော်တို့ဟိုစူးစမ်းပြီးတော့ရတဲ့ channel တွေကနေပြီးတော့စူးစမ်းဆောင်ရွက်နေကြတာဖြစ်တယ်ဆိုတော့ပြင်ပမှာယုံနေဒီလိုအပ်လို့ရှိရင်တော့လည်းကျွန်တော်တို့ဒါဟိုပြင်ပနေပြီးတော့ချိန်ဆက်ပြီးတော့ဆောင်ရွက်ရမယ့်အနေအထားရှိတယ်အခုလောလောဆယ်တော့ကျွန်တော်တို့ပြည်တွင်းကနေပြီးတော့ပဲအခုလိုမျိုးinternet platform တွေပေါ့နော်ဒီကနေရနေပြီးတော့သုံးပြီးတော့ဆက်တွေ့နေရတော့ covid ကာလဖြစ်တဲ့အတွက်ကဘာကြီးမှလည်းလူကိုယ်တိုင်သွားပြီးတော့တက်နေကြတာမျိုးမဟုတ်ပါဘူးเนาะဒါအခုလာသမကအစည်းအဝေးပါဝင်အစည်းအဝေးတော်တော်များများဟာဒီ zoom platform တို့တခြား application platform တွေကနေပြီးတော့လုပ်နေကြတာဖြစ်တဲ့အတွက်အဲကျွန်တော်တို့အနေနဲ့ကတော့အခုအနေထားအထိ international ကိုပြောတဲ့အခါမှာဒီ platform တွေကနေပြောလို့အဆင်ပြေနေလုံးပါပဲအဲ့တော့ဟိုနောက်ထပ်ဒီဘက်မှာရုံးခွဲတွေဖွင့်သွားဖို့ delegate လုပ်သွားဖို့ဆိုတာတွေကတော့ကျွန်တော်တို့ဟိုစိတ်ချတဲ့တကယ်ဟိုပေါ့ဟိုနိုင်ငံရေးအရာပေါ့လေအထူးအဖြစ်နိုင်ငံရေးအဖြစ်အဲကျွန်တော်တို့တေချာအခြေလဲဆွေးနွေးပြီးတော့လုပ်ဖို့လို့စူးစမ်းဆောင်ရွက်နေတဲ့လမ်းကြောင်းကြီးဟောရှိနေပါတယ်ဒါပေမဲ့ကျွန်တော်တို့ဒီကိစ္စအဲ့လောက်ထိရှည်ရှည်ကြီးအချိန်ကိုမတော်စေချင်ပါဘူးအဲအဲ့ဒီဟိုမတော်နိုင်အောင်လည်းဖြစ်နိုင်နေတယ်များများဖြစ်အောင်တော့ဟောကျွန်တော်တို့တွန်းနေပါတကယ်လို့ရှည်ချခဲ့မယ်ဆိုရင်တော့ကျွန်တော်တို့ဒီနည်းဟာကျွန်တော်တို့စဉ်းစားမယ့်ကိစ္စဖြစ်တဲ့အတွက်အဲ့ဒီတော့လည်းပြင်ဆင်ဆောင်ရွက်နေပါတယ်အ
ဲ့တော့ဒီမြန်မာနိုင်ငံမှာဆက်ရနာတိုင်းမှုနဲ့ပတ်သက်ပြီးတော့အခုလူခွင့်ရေးကောင်စီကနေပြီးတော့ဆုံးဖြတ်ချက်ချလိုက်တယ်ပေါ့နော်အဲ့ဒီရဲ့ဆုံးဖြတ်ချက်တောက်ချာနီကသူတို့ချမှတ်လိုက်တဲ့ဆုံးဖြတ်ချက်တွေထဲမှာပါတဲ့အချက်တွေအရောဘလောက်အထိအရေးပါလဲရှင
်ထူးခြားတာကတော့ခုနဟိုအငြင်းတန်းကန့်ကွယ်ကန့်ဟိုဆန့်ကျင်ပြီးတော့ကာစီကာစီလုံနေတဲ့တရုတ်နဲ့ရုရှားကိုယ်တိုင်ဟိုပေါ့နော်ပြည်တွင်းလို့ပြောပေမဲ့လည်းတစ်ဖက်ကလည်းဒီဟာကိုဟိုသွားဖို့လို့ဆိုပြီးတော့သူတို့ပြောသွားတဲ့အချက်ထဲမှာကျွန်တော်တို့သတိထားမိလိုက်တာတယ်ရှိပါတယ်ဟိုပြောမယ်ဆိုရင်အခုမြန်မာပြည်ရဲ့ဖြစ်နေတဲ့အနေအထားဟာဟိုပြည်တွင်းရေးဆိုပြီးတော့တကယ်တော့ပြစ်ထားမယ်အနေထားမဟုတ်ပါဘူး။ဒါကမ္ဘာဒီမိုကရေစီအေးဟိုသွားချင်တဲ့နိုင်ငံဒီဒီမိုကရေစီကိုလိုထားတဲ့ကမ္ဘာသူကမ္ဘာသားတွေကမ္ဘာပြည်သူတွေကိုပါချင်းချောင်းနေရဖြစ်ရဖြစ်တယ်။မင်းတို့ဘလို့ပဲရွေးကောက်ထားရွေးကောက်ထားမင်းတို့ပေးတဲ့မဲနဲ့ရွေးထားတဲ့သူတွေကိုငါတို့တိတ်လို့လုပ်လို့ရတယ်ဆိုတဲ့ message ကဘယ်လို့မှလက်ခံနိုင်စရာမရှိရဲ့အဲဘောနော်ဒီလုံဆောင်ချက်ပဲဖြစ်တယ်။ဒါကြောင့်မို့လို့ဒီကိစ္စကိုတရုတ်တို့ရုရှားတို့လိုပါဝင်ကုလသမဂ္ဂလုံခြုံရေးကောင်စီမှာနော်တောင်းဖို့ပေါ့ဟိုအဓိကဟိုပေါ့ဒီဗီဒီယိုရထားတဲ့နိုင်ငံတွေအနေနဲ့လည်းဒါဟိုထိုက်တဲ့ရောက်ဒါအတိမတ်ပြပါလိမ့်မယ်။နားလည်ရနိုင်မယ်လို့ကျွန်တော်တို့နားလည်ပါ။နောက်တစ်ခုကျွန်တော်ဒီကနေပြောတစ်ဆင့်ပြောချင်တာကအတရုတ်နိုင်ငံအနေနဲ့လည်းမြန်မာပြည်ရဲ့ဒီမိုကရေစီဖြစ်ထွန်းမှုကိုဘာမှထူးထူးဆိုရင်စရာမရှိပါဘူး။ကျွန်တော်တို့ခေါင်းဆောင်ကျွန်တော်တို့ရဲ့နိုင်ငံရေး policy မှာလည်းရှိထားမြေသားဖြစ်တယ်။ကျွန်တော်တို့ကအိမ်ကြီးနာချင်းနဲ့နော်ထိုက်တဲ့ဆက်ဆံရေးကောင်းမွန်တဲ့ဆက်ဆံရေးရှိရမယ်ဆိုတော့ကျွန်တော်လက်ခံထားပြီးသားဖြစ်ပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ဒီကနေတစ်ဆင့်ဇင်းစားပါတင်တာကလည်းနော်ကြုံလို့ဒီမြန်မာပြည်ရဲ့ဒီမိုကရေစီအသင်ကူပြောင်းရေးဟာတရုတ်ပြည်ရဲ့ပြည်တွင်းကိုဘာမှထိရောက်မှုမရှိပါဘူး။ထို့တူကျွန်တော်တို့ရဲ့ဒီဒီမိုကရေစီအသင်ကူပြောင်းရေးမှာလည်းဒီအပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုနဲ့ထောက်ခံမှုတွေကိုလည်းအိန္ဒိယချင်းနိုင်ငံတွေနဲ့ဆောင်ရွက်ပေးဖို့ကျွန်တော်အနေနဲ့မြစ်တာရက်ခံလို့ပါတယ်။ကျွန်တော်တို့ဒီဒီပလိုမက်တစ်ချန်နယ်တွေကနေလည်းဒီသတင်းစကားတွေကိုကျွန်တော်တို့ဖိထားခဲ့ပါတယ်။
တော့ဒီစစ်ကောင်စီကိုနိုင်ငံတကာအစိုးရတွေကအတိမတ်ပြုတ်တဲ့အတိုင်းတာပေါ့နော်အဲ့ဒါရောဟိုမက်စမာအောင်လို့ဘကဘလို့မြည်လဲဘလို့တုံးသက်ထားလဲရှင
်အခုထိတော့အတိမတ်မပြုတ်ဘူးဒါကြောင့်မို့လို့ဟိုခုနတောင်းဆိုချက်တွေမှာတွေ့ရတယ်ပေါ့နော် international law နဲ့တောင်း international ဒီနိုင်ငံတကာဥပဒေတွေနဲ့ဆက်ဆံရေးဒီ ethically ပေါ့နော်ကျင့်ဝတ်တွေအရဆိုလို့ရှိရင်သူတို့စာချုပ်စာတမ်းတွေအနေထားတွေနဲ့ခုနပြောတဲ့သူနိုင်ငံတကာကတန်ခင်းတမန်ခင်းကြီးတွေနဲ့ဒီကိစ္စကိုဖိအားပေးဖို့အမျိုးမျိုးစူးစမ်းနေကြတာကိုတွေ့ရပါတယ်။ဒီဟာကြီးကဟိုဘယ်လိုပြောရမလဲဆိုလို့ရှိရင်အထူးအားဖြင့်တော့ဒီမိုကရေစီနိုင်ငံတွေအတွက်တော့အကြီးအကျယ်ဟိုထိန်းချောက်တဲ့ကိစ္စဖြစ်နေတာပေါ့လေနော်။ဒေတာရင်းမှာအခုဆိုရင်ကျွန်တော်တို့တိုင်းပြည်တွေလည်းမဟုတ်တော့ဘူး။ခုနထိုင်းဘက်မှာပါဆန္ဒပြရပါတယ်ဖြစ်နေပြီ။ထိုင်းမှာလည်းအာဏာသိမ်းစစ်ဆေးတာတင်းလိုက်ပြန်ပေးလိုက်ဒီလိုဖြစ်နေတယ်ဆိုတဲ့အနေအထားဖြစ်တဲ့အတွက်ကြောင့်မလို့ဒါ regional issue လဲအစားတစားနဲ့ဖြစ်လာနေတဲ့အနေအထားမျိုးတွေ့နေရတယ်။ဆိုတော့ကမ္ဘာနိုင်ငံတွေရဲ့ထောက်ခံမှုဟာအမတမားနေပါတယ်ဒါအချင်းချင်းသိသိနဲ့သွားဖို့လိုအပ်တယ်ဆိုတော့တစ်ချက်တောင်သာစေအောင်စုနဲ့ဘာပဲပြောစားကျွန်တော်တို့ဆိုတို့တာတမန်တွေဆိုသူတို့နားလည်ပြပါသူတို့ CRPH ကိုထောက်ခံတယ်တော်လည်းပဲခုနပြောတဲ့ညှိနှိုင်းမှုအခြေခုရှာဖို့လို့ဆိုလို့ရှိရင်တော့အနာသိန်းစေကောင်းဆောင်တွေနဲ့သူတို့တွေးဖို့စူးစမ်းလိုက်စူးစမ်းပြီးစကားပြောပေးမယ်အဲ့လိုစူးစမ်းတဲ့အခါမှာဆိုရင်ဒါဟာစေကောင်းဆောင်တွေကိုအတိမတ်ပြတာမဟုတ်ပါဘူးသူတို့နားလည်ပြပါဆိုပြီးတော့ကျွန်တော်တို့ပြောထားတာရှိပါတယ်အဲ့တော့နိုင်ငံတကာရဲ့အတိမတ်ပြမှုကတော့အမတန် legitimacy ရအမတန်ကိုနေပါတယ် percentage အပြင်တော်တော်လေးနေတဲ့အနေအားရှိပြီးတော့ CRPH ရဲ့ဖြစ်တည်မှုကိုဒါ legitimacy ကိုအများကြီးထောက်ပံ့ပေးနေတာမျိုးရှိပါတယ်အားရစရာကောင်းပါတယ
်အဲ့တော့ဒီပြီးခဲ့တဲ့အပတ်တွင်းနဲ့ပေါ့နော် American သမ္မတ Joe Biden ကနေပြီးတော့ဒီမြန်မာနိုင်ငံဒီကစစ်ကောင်းဆောင်ဒီပေါ်မှာသူတို့အဓိကဒီစစ်အာဏာသိမ်းနေပေါ့နော်တာဝန်ရှိတဲ့လူတွေကိုဟိုပြစ်မှတ်ထားပြီးတော့ဒဏ်ခတ်အရေးယူထားတယ်အဲ့ဒါအပြင်ကိုဒီမြန်မာနိုင်ငံကပိုင်ဆိုင်ထားတဲ့ဒီဒေါ်လာ1ဘီလီယံကိုလည်းပေါ့နော်သူတို့ထိန်းသိမ်းထားမယ်ထိန်းချုပ်ထားမယ်ဆိုပြီးတော့လေကြေညာဆိုတော့အဲ့ဒီ1ဘီလီယံဆိုတဲ့ဟာအမေရိကန်မှာရှိနေတဲ့မြန်မာနိုင်ငံရဲ့ပိုင်ဆိုင်မှုအဲ့ဒါဘာကိုပြောတာလဲရှင်
အဓိကကျွန်တော်ထင်တယ် trade လုပ်ဖို့လို့အရင်အစိုးရတုန်းကကျွန်တော်တို့တွေနောက်ပြီးတော့ဒီမြန်မာငွေခိုင်မာအားကောင်းဖို့လို့ ਨੇ ဟိုလှုပ်ထားတဲ့ဟာတွေရှိခဲ့ပါလိမ့်မယ်ဆိုတော့ဒါအစိုးရကနေပြီးတော့ပိုင်ဆိုင်မှုတွေပေါ့နော်ဒီအဲ့ဒီဟာတွေကိုကျွန်တော်နားလည်လိုက်တာကတော့ဒါဒီတရားမဝင်အာဏာသိမ်းစစ်ဆေးရသုံးပိုင်ခွင့်မရှိဘူးဒါဒီတရားဝင်အစိုးရကလှုပ်ထားခဲ့တဲ့အဲဘာပဲပြော reserve ထားထားတဲ့ဒီ trade မှာထားထားတဲ့အားမျိုးတွေဖြစ်လိမ့်မယ်ဒါတော့ဒီဗနာရေးနဲ့ဟိုကော်မတီကလွှတ်တော်ကိုယ်စားလှယ်ဆိုပို့ပြီးတော့ဟိုသိပါလိမ့်မယ်ဒီဗန်များနဲ့ငွေကြေးဆိုင်ကော်မတီတို့ဘာလို့ကိုယ်စားလှယ်ဆိုလို့ရှိရင်ပို့သိလိမ့်မယ်ဒါတို့လေဆိုတော့ဆိုလိုတာကတော့ဟို conceptually ရအချိန်ရသဘောတရားရတော့ဒါဟာဟိုအနာသိန်းစစ်ဆိုရနဲ့မဆိုင်ဘူးဒါပြည်သူလူထုကရွေးကောက်တင်မြှောက်ခံထားတဲ့တရားဝင်အစိုးရသားလည်းဒါကိုသုံးပါမျိုးရှိတယ်လို့ပြောလိုက်တဲ့ message လို့ကျွန်မဒီလိုပဲနားလည်ပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုမျိုးဒီ American အစိုးရဘက်ကဒီလိုဒီအာဏာသိမ်းမှုပေါ်မှာသူတို့ပြင်းပြင်းထန်ထန်ပေါ့နော်အရေးယူဆောင်ရွက်တာတွေပေါ်မှာရောဒီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီနေနဲ့ရောဘယ်လိုမြင်လဲရှင
်ကျိုးဆိုပါတယ်ကျိုးဆိုပါတယ်အဲကျွန်တော်တို့ကတခုပဲထက်ပြီးတော့ဟိုဟိုပါပေါ့နော်ဟိုတိုက်တွန်းရတာကဘာလဲဆိုတော့အရင်တုန်းကလည်းဒီ CY ပေးဆိုတာကြီးလုပ်ခဲ့တယ်ဒါမှဒီထက်ပိုပြီးတော့ထိရောက်တဲ့အပြောင်းလဲကိုဖြစ်စေနိုင်တဲ့အရေးယူမှုတွေပို့လို့ဖို့ကျွန်တော်တို့ဒီ UN Security Council မှာလည်းသူတို့ဆုံးဖြတ်ခဲ့တာဟိုပေါ့တော့ဟို announcement လုပ်ခဲ့တာရှိတယ်အဲ့တော့ resolution ပေါ့ကြီးညာချက်လိုမျိုးမဟုတ်ဘဲနဲ့ဆုံးဖြတ်ချက်လိုမျိုးချပြီးတော့လက်တွေ့ပါတဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့လို့ကျွန်တော်တို့ကထပ်မံပြီးတော့တိုက်တွန်းခဲ့ပါတယ်အခုလည်းထပ်ပြီးတော့ဒီအတိုင်းပဲတိုက်တွန်းလုပ်ပါတယ်ခုနပြောတဲ့ CY ပေးဆိုမှုနဲ့ကျွန်တော်နောက်တစ်နှစ်20ထပ်ပြီးတော့မဆောင်နိုင်ပါဘူးဒါဟိုပေးလို့လည်းမရပါဘူးဒီပွဲဒီအနေအထားမျိုးမှာဒီအစဉ်လာကြီးဖြစ်အောင်လုပ်လို့မရအောင်အဲ့တော့ဒီထက်ပိုပြီးတော့ပြင်းထန်တဲ့ထိရောက်တဲ့ရေးယူဆောင်ရွက်မှုတွေနောက်ပြီးတော့ကမာဒီမှာစစ်အာဏာသိမ်းလို့ရှိရင်ပြည်သူလူထုရဲ့နေရီကိုစိတ်ဆန္ဒတွေကိုတယုံမောကားလုပ်မယ်ဆိုရင်ဒီလိုပဲပြစ်ဒဏ်ခံရမယ်ဆိုတဲ့အဲဘောနော်နမူနာမျိုးတွေကျွန်တော်တို့လိုအပ်နေပါတယ်နော်အဲ့တော့အဲ့လိုမျိုးဒီအဲ့လိုမျိုးဖြစ်နိုင်မဲ့ထိရောက်တဲ့ရေးယူဆောင်ရွက်မှုတွေထပ်လုပ်ပေးဖို့ကျွန်တော်တို့ကတော့တိုက်တွန်းပါတယ
်ဒါကတော့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဝင်ဒေါ်စင်မောင်ဖြစ်ပါတယ်ရှင်